မြန်မာအစိုးရနဲ့ကချင်လက်နက်ကိုင်တပ်ဖွဲ့တွေကြားဆွေးနွေးညှိနှိုင်းမှုတွေစတင်ခဲ့ပြီးတဲ့နောက်အခုအခါမှာဒီကချင်ပြည်တွင်းအခြေအနေတွေတည်ငြိမ်စပြုလာနေပြီလို့ဒေသခံတွေကပြောပါတယ်။အချိန်တော်ကြာပိတ်ထားခဲ့ရတဲ့ဗမော်မြစ်ကြီးနားကားလမ်းကိုလည်းပြန်ပြီးတော့ဖွင့်လှစ်နိုင်တဲ့အထိဖြစ်လာခဲ့တဲ့အတွက်ငြိမ်းချမ်းရေးလမ်းစာတစ်ခုအဖြစ်နဲ့လည်းမျှော်လင့်ကြပါတယ်။ကချင်ပြည်နယ်အတွင်းကနောက်ဆုံးအခြေအနေတွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးမှာဖြစ်ပါတယ်ရှင်။
ဟုတ်ကဲ့ KIO နဲ့အစိုးရတက်ကြပြစ်ခတ်တိုက်ခိုက်တာတွေဟာပြီးခဲ့တဲ့ February လဇန်ပိုင်းဆွေးနွေးပြီးတဲ့နောက်တိတိတသားငြိမ်သက်လာခဲ့ရကနောက်ဆုံးအကြိမ်ဖြစ်ဒီလ17ရက်နေ့ဆွေးနွေးပြီးချိန်မှာတော့တိုက်ပွဲဖြစ်ပွားတာတွေဟာမရှိသလောက်ကိုရပ်ဆိုင်းလာခဲ့တာဖြစ်ပါတယ်။နောက်ဆုံးအကြိမ်ဆွေးနွေးပြီးနောက်ထပ်မံထူးခြားလာတာကတော့တနည်းကြော်ကြာပိတ်ထားရတဲ့ဗမော်မြစ်ကြီးနားကားလမ်းကိုပြန်လည်ဖွင့်လှစ်နိုင်ခဲ့တာလည်းဖြစ်ပါတယ်။ဒီလိုကားလမ်းပြန်ဖွင့်နိုင်တဲ့အတွက်ဗမော်ဒေသခံတယောက်ပြောတာက
မနေ့က16နေ့မှာဒီ view မှုရောပါတယ်မှာလမ်းဖွင့်မှာကြောက်တယ်ဖောက်ဖွင့်မှာမနေ့ကထွက်သွားတယ်ခင်ဗျာတရင်တော့တွေလည်းပါသွားတယ်လောလောဆယ်အချိန်နေမှာတော့ KNA ရောဒီစစ်တပ်ကောလုံးဝအပြစ်ခတ်လဲရပ်သွားပြီတလတန်လည်းမကြတာတလကျော်ကြာသွားခင်ဗျာလောလောဆယ်သွားလာခြင်းကတော့နည်းနည်းတော့တထိတ်တိနောက်သွားတော့ဗောဗျာမိုင်းနေပိုင်းလည်းရှာမှာစူးပါတော့ဒါပေမဲ့အားလုံးကတော့အီချန်တော့ပါကြီးလမ်းပွင့်တော့ဆိုအလုံးပျော်ကြတယ်ခင်ဗျာပုံမတော်မျိုးလုံးနောက်ဒီမြစ်ကြီးနားဘက်ကရွာတော်ဖုံးကရွာတွေကရွာတို့ပူစုတော့ဗောရောသူတို့ကဒီပုံမော်နဲ့ဒီလိုက်စားကြားထဲမှာနေတော့ခါတိုင်းသူတုတ်ပစ္စည်းရလိုက်စားနီးနာသူတို့စားတော့ရပြင်မယ်အခုကြပုံပေါ်ကနေပြန်ဝင်ရစင်းနေဖြစ်တော့အခုလမ်းပွင့်တော့သူတအားပြပါဘူးခင်ဗျာကျွန်တော်အနေနဲ့ပြောချင်တာတော့လမ်းပွင့်တော့တောင်မို့ဘယ်လိုပဲဖြစ်ကျွန်တော်ပုံပေါ်မြို့အနေနဲ့လဲထိုးတက်သွားမလို့ကျွန်တော်မြင်ပါတယ်ငင်းညာရင်တော့လည်းရှိလျှောက်ကောင်းသွားမလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
လက်ရှိမှာတော့ပုံပေါ်မြစ်ကြီးနားလမ်းကတရားအချို့ဟာအသုံးပြုမရသေးဘူးလို့သိရကြောင်းလည်းပြောပါတယ်ကချင်ပြည်နယ်ရဲ့အရေးပါတဲ့ဆက်သွယ်ရေးလမ်းကြောင်းဖြစ်တဲ့မြကြီးနားမန္တလေးမီးရထလမ်းအခြေအနေကိုတော့မွန်ကြီးမျိုးကန်တယောက်ကအခုလိုပြောပါတယ
်ပထမအကြိမ်သူတို့ဟိုအောင်မင်းတို့နဲ့တွေ့တယ်မဟုတ်လားရွှေလီကြီးအဲ့ဒီနောက်ပိုင်းကိုဒီဘက်မှာမွန်ကြီးကနေလို့မြကြီးနားလမ်းအထိတောက်မှာမိုင်းခွဲတာမရှိတော့ပါဘူးမီးထလမ်းမှာသွားရေးလာတာဘာညာကတော့အခုကတော့ဟိုစိုးရိမ်စိတ်မရှိကြတော့တာပေါ့လေတော့လျှောက်တခါတည်းအေးသွားတယ်တခါတည်းဟိုအခုပြောတာကဟိုစစ်ဆွဲရလို့လုံးနဲ့မဟုတ်တော့ဘူးလေတခါတည်းကိုအပီရွေးစစ်လုံးဝချုပ်ငိမ့်သွားတာကိုအဲ့ဒီအထိအဘွားတို့ကတော့မျောလင့်တာပေါ့
KIA နဲ့အစိုးရစစ်တပ်အကြားတနည်းနဲ့၈လကျော်ကြာကြာမြင့်တဲ့စစ်ပွဲကာလအတွင်းမှာမြစ်ကြီးနားမန္တလေးမီးရထလမ်းမှာအနည်းဆုံး56ကြိမ်လောက်ဘုံခွဲတိုက်ခိုက်ခံရတာလည်းဖြစ်ပါတယ်ဒီစစ်ပွဲကာလအတွင်းမှာကချင်ပြည်နယ်အတွင်းကဒေသခံပြည်သူ3000ကျော်ဟာအစိုးရထိန်းချုပ်ရာမြို့ကြီးတွေကဒုက္ခသည်စခန်းတွေမှာခိုးလုံနေရသလိုတရုတ်မြန်မာနယ်စပ် KIO ထိန်းချုပ်ရာဒေသကဒုက္ခသည်စခန်းတွေမှာလည်းခိုးလုံနေကြရတာဖြစ်ပါတယ်KIO ဌာနချုပ်လိုင်စာအနီးကဂျယန်းစခန်းကိုရောက်ရှိနေတဲ့ဒုက္ခသည်အမျိုးသမီးတဦးကတော့လုံခြုံစိတ်ချရတဲ့အခြေအနေရှိမှနေရပြန်လိုတယ်လို့ပြောပါတယ
်။အခုအချိန်ကကျမတို့ဘယ်လိုမှဟိုတတိကိုကိုကျမတို့ဘာမှမဆုံးဖြတ်သက်သေးပါဘူး။ဘာဖြစ်လို့လဲဆိုရင်အခုဒီလိုဆွေးနွေးပွဲလည်းလုပ်နေပါတယ်။ဒါပေမဲ့ဟိုကားလမ်းကတွေလည်းစစ်ကားတွေအတော့အကျန်တွေအမျိုးရှိနေတယ်။ဘာလဲတော့မသိဘူးပေါ့။ကျမတို့ကိုရွာပြန်နိုင်ဖို့တော့မျှော်လင့်ပါတယ်။ဒါပေမဲ့ပြန်တဲ့ခါမှလုံခြုံနိုင်မယ်ဆိုတဲ့အခြေအနေရှိကျမတို့ရှင်မျိုးလုံးချင်တာပေါ့လုံချုံနိုင်မလားလုံချုံမှပြန်မယ်ပေါ့ KIO ကလည်းဖြတ်ခင်ရဲ့လမ်းပြမှုနဲ့အကောင်းဆုံးလုံဆောင်နိုင်ပါစေဒီဘက်ကဒီမှာဆိုရဘက်ကလည်းတရားရဲ့နီလန်းတွေနဲ့အားလုံးငင်းချမ်းအောင်လုပ်နိုင်ပါစေလို့ပဲဆုတောင်းရင်းနဲ့ညွှန်ပြရပါတယ်
KIO နဲ့အစိုးရရဲ့ငင်းချမ်းရေးဖော်ဆောင်ရေးအဖွဲ့တို့ဟာလာမယ့် April 10ရက်နေ့မတိုင်ခင်မှာနောက်ထပ်တစ်ကြိမ်ဆွေးနွေးဖို့ရှိနေပါတယ်ပြီးခဲ့တဲ့အပတ်တွင်းက KIO နဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ရဲ့ဆွေးနွေးပွဲမှာတော့ခိုင်မာတဲ့အပြစ်ခတ်ရစဲရေးအတွက်ဆက်လက်ဆောင်ရွက်ဖို့တိုက်ပွဲတွေမဖြစ်အောင်နှစ်ဖက်စလုံးကအောက်ခြေအဆင့်ထိညွှန်ကြားချက်တွေထုတ်ပြန်ဖို့နဲ့တိုက်ပွဲဖြစ်တဲ့ဒေသတွေမှာကွင်းစင်းလေးလာစောင့်ကြည့်ရေးရုံးတွေထားရှိဖို့ကိုလည်းသဘောတူထားကြတာဖြစ်ပါတယ်